Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်အောက်တိုဘာလ12ရက်တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကို line to meter 16.25 ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တော်ရှင်များရှင်လန်းချမ်းမြေ့ကြပါစေကျမနန်းလာပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူသွားမှာပ
ါကျမကတော့ဆုမြတ်မှာပါရှင်ဒီစစ်တမ်းခံခဲ့ရတဲ့ပါလက်စတိုင်းဒေသအတွက်ကိုဒေါ်လာတန်း212တန်းအကူအညီပေးဖို့အမေရိကန်ကကတိပြုခဲ့ပါတယ်တခါအင်အားပြင်းစိုက်ကလုန်းမုန်တိုင်းဟာအိန္ဒိယနိုင်ငံအရှေ့ဘက်ကန်ယိုရန်ဘက်ကိုဒီကနေ့တနင်္ဂနွေနေ့မှာဝင်တိုက်ခဲ့တာမှာ၃ရောက်ထက်မနည်းသေဆုံးခဲ့ပါတယ်ဒီလိုသတင်းတွေကိုမတ်မိုးဖြူနဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့နိုင်ငံရေးအကျဉ်းသားစီစီရွေးချယ်ရေးကော်မတီကိုဖျက်သိမ်းတော့မယ်လို့ထွက်နေတဲ့သတင်းတွေနဲ့ပတ်သက်ပြီ
းခန္ဓာနဲ့နိုင်ငံရေးအကျဉ်းသားတွေတော့သူတိကျဘောက်ကိုလှုပ်ဆုပ်ပေးရမယ်ဒီပြည်တိုင်းမှာပဲဒီကော်မတီကသူချက်ကြံနေတဲ့အသေးစိတ်
နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPP ရဲ့ပြောခွင့်ရှိသူဦးအောင်မျိုးကျော်ပြောသွားတာပါဒီအကြောင်းအသေးစိတ်ကိုမကြားခင်နားဆင်ရမှာပါကြာအပြင်ကမ္ဘာပါနဲ့ IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့လိုမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်လှုပ်ဆောင်နေတဲ့စီမံကိန်းတွေမှာဒေသခံတွေရဲ့ဆန္ဒတွေကိုရယူတာမရှိခဲ့တဲ့အတွက်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့လူမှုအဖွဲ့ကိုယ်စားလှယ်တွေပြောဆိုတဲ့အကြောင်းတွေအပြင်ဟောင်ကောင်ရဲ့ဒီမိုကရေစီအရေးလှုပ်ရှားမှုတွေကအိနေချင်းမကောက်အပေါ်ဘလို့တက်ရောက်မှုတွေရှိနေတယ်လဲဆိုတာကြားကြမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့မမိုဖြူတို့ကကြီးညာပေးပါမယ်ရှင
်စစ်တမ်းခံထားရတဲ့ဂါဇာကမ်းမြောင်ဒေသပြန်လည်တိဆောက်ရေးညီလာခံမှာပါလက်စတိုင်းတို့အတွက်ဒေါ်လာ212တန်းအကူအညီပေးဖို့အမေရိကန်ကကတိပြုခဲ့ပါတယ်အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဒီကနေ့ကျင်းပတဲ့အလှူရှင်နိုင်ငံများညီလာခံမှာဂါဇာဒေသကပြည်သူတွေဟာအခုအညီအလွန်အမင်းလိုအပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကိုဒေါ်လာ118တန်းပေးဖို့အတွက်လည်းအမေရိကန်ကအရင်တုန်းကကတိပြုထားပါတယ်။အစ္စရေးလနဲ့ဟားမတ်စ်အဖွဲ့ကြားရပ်ပေါင်း90ဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းထိခိုက်ပျက်စီးခဲ့တဲ့ဂါဇာကမ်းမြောင်ဒေသပြန်လည်တိဆောက်ရေးအတွက်အလှူရှင်နိုင်ငံတွေစီကဒေါ်လာတန်း4000အာမခံချက်ရရှိဖို့ပါလက်စတိုင်းခေါင်းဆောင်တွေကကြိုးစားနေကြပါတယ်။ရက်90စစ်ပွဲအတွင်းဂါဇာဒေသတစ်ခုလုံးပျက်စီးသွားတယ်လို့ပါလက်စတိုင်းခေါင်းဆောင်မမော့အာဘတ်စ်ကပြောကြားပြီးပျက်စီးမှုအတိုင်းအတာနဲ့အကူအညီလိုအပ်ချက်တွေကိုမိမောင်းထိုးပြခဲ့ပါတယ်။ဒီစစ်ပွဲအတွင်းမှာအရသာအများစုဖြစ်တဲ့ပါလက်စတိုင်း2100ကျော်သေဆုံးခဲ့တယ်လို့အစ္စရေးဘက်ကလည်းအရသာ6ယောက်နဲ့အစ္စရေးစစ်သား68ယောက်သေဆုံးခဲ့ပါတယ်။2002ခုနှစ်တုန်းကအဆိုပြုချက်ကိုအခြေခံပြီးတော့အစ္စရေးဘက်ကငြိမ်းချမ်းရေးအတွက်အားထုတ်မှုသစ်တွေလှုပ်ကြဖို့အီဂျစ်သမ္မတအဗ်ဒယ်ဖာတာ LCC ကလည်းတိုက်တွန်းခဲ့ပါတယ်။အဲ့ဒီအဆိုပြုချက်ထဲမှာ1968ခုနှစ်တုန်းကအရှေ့လယ်ပိုင်းစစ်ပွဲအတွင်းအစ္စရေးတို့သိမ်းပိုက်ခဲ့တဲ့မြေနေရာတွေကနေအစ္စရေးတို့ပြန်ဖယ်ပေးရမယ်ဆိုတဲ့အချက်ပါဝင်ပါတယ်။အားလုံးမျှော်လင့်ထားတာနဲ့ပြည့်မီတဲ့ငြိမ်းချမ်းရေးရရှိဖို့အတွက်အားထုတ်မှုသစ်တွေလှုပ်ကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းတောင်းဆိုခဲ့ပါတယ်ရှင်
။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့စစ်လေယာဉ်တွေကစီးရီးယားတူရကီနယ်စပ်မှာရှိတဲ့ကိုဘန်နီမြို့နားကပြစ်မှတ်တွေကိုတိုက်ခိုက်ချေမှုန်းနေချိန်မှာကိုဘန်နီမြို့ကိုအစ္စလာမ်အစွန်းရောက်တွေရဲ့လက်ထဲကကာကွယ်ဖို့ခတ်တိုက်ခိုက်ရေးသမားတွေကအပြင်းထန်တိုက်ပွဲဝင်နေကြပါလေ။တိုက်ပွဲတွေဆက်ဖြစ်နေချိန်မှာတူရကီတပ်ဖွဲ့တွေဝင်ရောက်ဖို့နဲ့ပတ်သက်ပြီးနိုင်ငံတကာဖိအားပေးမှုတွေနဲ့ပတ်သက်လို့ကျေလောင်လာတဲ့ဝေဖန်မှုတွေကိုတူရကီသမ္မတရီဆက်တိုင်ယပ်အာဒိုဂန်ကဆက်ပြီးတော့ဥပေက္ခပြုနေစေဖြစ်ပါလေ။ကိုဘန်နီလုံသမားပါတီနဲ့ကာကွယ်ရေးအဖွဲ့တွေကြားဆက်နွယ်နေတယ်ဆိုတဲ့ချက်ကိုကြောင်းပြပြီးအခုချိန်ထိဒီတိုက်ပွဲတွေမှာဝင်ရောက်တိုက်ခိုက်ဖို့တူရကီဆိုရဘက်ကညှင်းဆန်နေစေဖြစ်ပါတယ်။လက်ရှိကိုဘန်နီမျိုးကအခြေအနေတွေကခက်ခဲရှုပ်ထွေးနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချာခေဂိုကမှတ်ချက်ပြီးပြောဆိုပါတယ်
။ဘင်္ဂလားပင်လယ်အော်ဘက်ကဝင်လာတဲ့အင်အားပြင်းစိုက်ကလုန်းမုန်တိုင်းဟာအိန္ဒိယနိုင်ငံအရှေ့ဘက်ကန်ယိုရန်ဘက်ကိုဒီကနေ့တနင်္ဂနွေနေ့မှာဝင်ရောက်တိုက်ခိုက်ခဲ့တာမှာအန္ဒရာပရာဒက်ရှ်နဲ့အော်ရတပြည်နယ်တွေမှာစစ်ပင်တွေအမြင့်ကနေကျွတ်ထွက်ဓာတ်အားလိုင်းတွေပြတ်တောက်ခဲ့ပါတယ်။အင်မတန်ပြင်းထန်တဲ့မုန်တိုင်းလို့အိန္ဒိယမိုးလေဝသဌာနကဖော်ပြပြောဆိုခဲ့တဲ့ဟတ်ဟတ်စိုက်ကလုန်းမုန်တိုင်းဟာတနအီလေပြင်းတိုင်နှုန်းမိုင်120လောက်နဲ့အန္ဒရာပရာဒက်ရှ်ပြည်နယ်တွေကရေတပ်အခြေစိုက်စခန်းရှိတဲ့ဗီဆာဂါပါတနမ်စိုက်ကမ်းမြို့ကိုဗဟိုပြုတ်ပြီးတော့တိုက်ခတ်ခဲ့တာပါ။အဲဒီမြို့မှာအပြက်အစီးအများဆုံးဖြစ်ပါတယ်။၃ယောက်ထက်မနည်းလဲသေဆုံးခဲ့ပါတယ်။မုန်တိုင်းဝင်လာချိန်မှာတစ်ပင်တွေအမြင့်ကနေကျွတ်ထွက်လေထဲမှာပစ္စည်းတွေဝဲပြန်နေတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။မုန်တိုင်းကြောင့်6ပေလောက်အထိလှိုင်းကြီးနိုင်တဲ့အတွက်ကာယိုရန်ဒေသဘက်ကမြင်းနှိမ်ပိုင်းမြို့တွေမှာရေကြီးနိုင်တယ်လို့လည်းအိန္ဒိယမိုးလေဝသဌာနကသတိပေးထားပါတယ်။မုန်တိုင်းလမ်းကြောင်းမှာရှိနေတဲ့စိုက်ကမ်းတွေကိုပိတ်ထားပြီးမိရထားပြေးဆွဲမှုတွေကိုလည်းရပ်ထားပါတယ်။ မုံတိုင်းဝင်မလာခင်တည်းကအဲ့ဒီပြည်နယ်နှစ်ခုကဒီမုံတိုင်းတန်တင့်နိုင်တဲ့သူ၄သိန်းနီးပါးကိုကူညီကယ်ဆယ်ရေးတွေကဘေးလွတ်ရာကိုပြောင်းရွှေ့ပေးထားပါတယ်အခုတော့မုံတိုင်းဟာအိန္ဒိယနိုင်ငံအနောက်မြောက်ဘက်ကိုဥတီဆက်သွားနေပြီးတော့အရှိန်လျော့သွားတယ်လို့မိုးလေဝသတာဝန်ရှိသူတွေကပြောပါတယ်အိန္ဒိယနိုင်ငံအရှေ့ပိုင်းမြန်မာနိုင်ငံကတော့မုံတိုင်းအန်ဒီရဲ့စိုးရိမ်စရာမရှိပေမဲ့ခံမှန်းချက်တွေအရမြမပင်လယ်ပြင်ထဲမှာလှိုင်းအသင့်တင့်ကြီးနိုင်ပါတယ်ရှင
်ဂျပန်နိုင်ငံမှာလူ25ယောက်လောက်ကိုထိခိုက်ဒဏ်ရာရရှိခဲ့တဲ့အင်အားကြီးတိုင်ဖွန်းမုံတိုင်းကြီးတစ်ခုနိုင်ငံတောင်ပိုင်းကကျွန်းစုတွေစီဆက်ပြီးတော့ရွေ့ရှားနေတဲ့အတွက်အဓိကကြတဲ့ကျွန်းပေါ်ကလူတွေမုံတိုင်းအန်ဒီရဲ့ရင်ဆိုင်မှုပြင်ဆင်မှုတွေလုပ်နေပါတယ်ဘောင်ဖောင်းလို့ခေါ်တဲ့တိုင်ဖုန်းမုန်တိုင်းဟာဒီကနေ့တနင်္ဂနွေနေ့မှာတနာ112မိုင်နှုန်းလောက်နဲ့တိုက်ခတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီမုန်တိုင်းဟာတနင်္လာနေ့မှာချူရှူးကျွန်းကိုတိုက်ခတ်ပြီးအင်ကာနေ့မှာဒိုကျူမြို့တဝိုက်ကိုတိုက်ခတ်နိုင်တယ်လို့ခန့်မှန်းထားကြပါတယ်။မုန်တိုင်းရှိတဲ့အိုကီနာဝါကျွန်းတဝိုက်မှာစနေနေ့ကလေပြင်းတိုက်ပြီးမိုးတဲထန်ခဲ့ပါတယ်။အမေရိကန်စစ်မှုတန်းတွေပါဝင်အိုကီနာဝါကျွန်းမှာနေတဲ့ပြည်သူ3000ခွဲလောက်ကိုဘေးလွတ်ရာရွှေ့ပြောင်းနေထိုင်ဖို့တာဝန်ရှိသူတွေကညွှန်ကြားထားပါတယ်။ဘောင်ဖောင်းမုန်တိုင်းဟာမကြသေးခင်ကအမေရိကန်စစ်မှုတန်း3ယောက်ပါဝင်လူ9ယောက်အသက်ဆုံးခဲ့ရတဲ့ Fan 4လို့ခေါ်တဲ့တိုင်ဖုန်းမုန်တိုင်းအပြီးဒုတိယမြောက်တိုက်ခတ်တဲ့တိုင်ဖုန်းမုန်တိုင်းလည်းဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့ကနေညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာအီဘိုလာရောဂါနဲ့သေဆုံးသွားသူကိုပြုစုကူတာပေးခဲ့တဲ့ကျန်းမာရေးဝန်ကြီးတယောက်မှတိခါမှာကျန်းမာရေးဝန်ထမ်းတယောက်မှအီဘိုလာဗိုင်းရပ်စ်ပိုးရှိနေတာစစ်ဆေးတွေ့ရှိခဲ့တယ်လို့တက်ဆက်ပြည်နယ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ကနဦးစမ်းသပ်မှုတွေအရအဲ့ဒီကျန်းမာရေးဝန်ထမ်းမှာအီဘိုလာဗိုင်းရပ်စ်ကူးစက်နေတာတွေ့ခဲ့ရပြီးအဲ့ဒီမတိုင်ခင်တောက်ချာနေညာကသူ့မှာကိုယ်အပူချိန်နည်းနည်းတက်နေတယ်လို့အသိပေးခဲ့တဲ့အကြောင်းတက်ဆက်ပြည်နယ်ကျန်းမာရေးဌာနကဒီကနေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဗိုင်းရပ်စ်ပိုးကူးစက်မှုကိုအတည်ပြုနိုင်ဖို့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကနောက်ထပ်စမ်းသပ်မှုလုပ်မှာဖြစ်ပါတယ်။သူဟာအမေရိကန်ပြည်ထောင်စုမှာပထမဆုံးအီဘိုလာရောဂါဖြစ်ခဲ့တဲ့ပြီးခဲ့တဲ့တပတ်တည်းသေဆုံးသွားသူသောမတ်စ်ဒန်ကင်တက်ရောက်ကူးစက်မှုခံခဲ့ရတက်ဆက်ဟဲလ်သ်Presbyterian ဆေးရုံကကျန်းမာရေးဝန်ထမ်းတယောက်ဖြစ်ပါတယ်။အခုလိုကျန်းမာရေးဝန်တယောက်စီမှာအီဘိုလာရောဂါလက္ခဏာတွေတွေ့ရပြီးတဲ့နောက်တခြားဘယ်သူကူးစက်နိုင်ခြေရှိသလဲဆိုတာကိုကျန်းမာရေးတာဝန်ရှိသူတွေသိနိုင်ဖို့နဲ့စောင့်ကြည့်နိုင်ဖို့ကြိုးစားနေကြပါတယ်။အနောက်အာဖရိကနိုင်ငံတွေမှာသေဆုံးသူ4000ကျော်သွားပြီဖြစ်တဲ့အီဘိုလာရောဂါအမေရိကန်မှာကူးစက်ပြန့်နှံ့ခဲ့ရင်အမေရိကန်ကျန်းမာရေးစောင့်ရှောက်မှုစနစ်ကရောဂါထိန်းချုပ်နိုင်မဲ့နည်းလမ်းတွေကိုသိပါတယ်လို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကတော့ပြောထားပါတယ်။အီဘိုလာရောဂါအဆိုးဆုံးဖြစ်ပွားတဲ့ Liberia, Sierra Leone နဲ့ Guinea နိုင်ငံတွေကလာကြတဲ့ခီးသည်တွေကိုလေဆိပ်တွေမှာအီဘိုလာရောဂါစစ်ဆေးမှုတွေကိုစနေနေ့တုန်းက New York မြို့ JFK လေဆိပ်မှာစတင်ပြုလုပ်ခဲ့ပါတယ်။ UK နိုင်ငံမှာလည်းအီဘိုလာရောဂါဖြစ်သူရှိလာရင်လိုအပ်တဲ့ဆောင်ရွက်မှုတွေလုပ်နိုင်ဖို့အတွက်ကြိုတင်လေ့ကျင့်မှုတွေကိုစနေနေ့တုန်းကတနိုင်ငံလုံးအတိုင်းအတာနဲ့လုပ်ခဲ့ပါတယ်ရှင်။
ရုရှားသမ္မတ Vladimir Putin က Ukraine သမ္မတ Petro Poroshenko နဲ့တွေ့ဆုံမှုပြင်ဆင်နေတဲ့အချိန်မှာပဲ Ukraine နေဆက်နာဒေသမှာရှိတဲ့တပ်ဖွဲ့ဝင်ပေါင်း 18,000 ကျော်ကိုပြန်ဆုတ်ဖို့အမိန့်ပေးလိုက်ပါတယ်။ရုရှားတပ်ဖွဲ့ဝင်တွေဟာ Ukraine ရှိတောင်ပိုင်းနေဆက်နာရုရှားထောက်ခံတဲ့သဘုံနည်းနဲ့အစိုးရတပ်တွေကြားတိုက်ပွဲဖြစ်နေတဲ့နေရာတွေဖြစ်တဲ့ Rostov ဒေသမှာပြီးခဲ့တဲ့လပိုင်းကရုရှားတပ်ဖွဲ့ဝင်တွေလွတ်ထားခဲ့တယ်လို့အစိုးရပြောခွင့်ရသူကပြောဆိုပါတယ်။အီတလီနိုင်ငံမီလန်မှာကျင်းပတဲ့အာရှဥရောပထိပ်သီးစည်းဝေးပွဲပြင်ပအစီအစဉ်ဖြစ်နေအခုသတင်းမှနှောင်းပိုင်းမှာကျင်းပမယ်အစည်းအဝေးမှာရုရှားသမ္မတပူတင်နဲ့တွေ့ဆုံမယ်လို့ယူကရိန်းသမ္မတပိုရိုရှန်ကိုကပြောဆိုတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအနေနဲ့လောင်စာတန်းငွေနဲ့ပတ်သက်ပြီးရုရှားနဲ့ငင်းပွားရတဲ့ပြဿနာတစ်ခုကိုဖြေရှင်းဖို့အချိန်တိတ်ကန်နေပြီးတော့ဒါဟာစစ်ဆက်ညှိနှိုင်းမှုခက်ခဲတဲ့ပြဿနာဖြစ်တယ်လို့ယူကရိန်းခေါင်းဆောင်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံအစိုးရယူကရိန်းနိုင်ငံဘက်ကရုရှားကိုတန်းငွေပို့ဒေါ်လာတန်း 5,000 ကျော်ပေးချေဖို့ကြံနေတဲ့အတွက်ဂျွန်လာရဲမှာယူကရိန်းကတန်းငွေပိုက်လိုင်းကိုပိတ်ခဲ့တာဖြစ်ပါတယ်။ဆောင်းရာသီရဲ့ပြင်းထန်တဲ့အေးအေးဒဏ်ဝင်လာကန်ပြီးအဲ့ဒီတန်းငွေဖြတ်တောက်မှုကြောင့်စွန့်ရင်အားကိုးနေရတဲ့ Kiev နဲ့ဒေသတဝိုက်နားမှာစွန့်ရင်ပြတ်လက်တဲ့ပြဿနာပိုကြီးမားလာခဲ့ပါတယ
်။ဟွန်ကောင်မှာတော့ဒီမိုကရေစီရဲ့ဆက်လက်တောင်းဆိုဆန္ဒပြနေသူတွေကအုပ်ချုပ်ရေးမှုယာရုကနေဆင်းပေးဖို့ပြောနေပေမဲ့အုပ်ချုပ်ရေးမှု CY Leon ကယာရုကနေဆင်းမပေးနိုင်ဘူးလို့ဒီကနေ့ပြောလိုက်ပါတယ်။ဆန္ဒပြမှုတွေဟာထိမနိုင်သိမရအခြေအနေဖြစ်နေပြီးဒီအတိုင်းရေရှည်ဆက်လုပ်နေလို့မရဘူးလို့ TVB ရုပ်သံဌာနနဲ့မင်းမြန်ကမှအုတ်ချုပ်ရေးမှုလျောင်းကပြောကြားခဲ့ပါတယ်။သ တရင်ပန်းတဲ့ချီကြာနေပြီဖြစ်တဲ့မြို့တွေကတချို့နေရာတွေကိုပိတ်ဆို့ဆန္ဒပြနေသူတွေဖယ်ရှားပေးအောင်အစိုးရကဆက်ပြီးတော့ဖြောင်းဖြားသွားမယ်လို့သူကပြောခဲ့ပါတယ်။နေရာတွေရှင်းလင်းဖို့လိုအပ်ရင်အနည်းငယ်အင်အားသုံးရမယ်ဆိုတဲ့အချက်ကိုလည်းသူကမငြင်းခဲ့ပါဘူး။စနေနေ့ညလုံးပေါက်စခန်းချဆန္ဒပြနေကြသူတွေဟာဒီကနေ့တင်းငွေနေနေအထီးလဲလမ်းတွေပေါ်မှာရှိနေကြပါတယ်ရှင
်။တင်းငွေတွေနောက်ဆုံးတည်ထားရတဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့မမှုဖြူရကကြင်ညာပေးခဲ့ကြတာပါအခုညနေခင်းဆက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်မတွေမှာတော့အရင်ဆုံးမြန်မာနိုင်ငံသတင်းနဲ့စပါမယ်နိုင်ငံရေးအကျဉ်းသားစီစီရွေးချယ်ရေးကော်မတီကိုဖျက်သိမ်းတော့မယ်လို့သတင်းတွေထွက်ပေါ်လာပြီးမှပဲဒီကော်မတီကိုအမှန်တကယ်ဖျက်သိမ်းမယ်ဆိုရင်လက်ကျန်နိုင်ငံရေးအကျဉ်းသားတွေကိုအကုန်ပြန်လွတ်ပြီးမှဆောင်ရွက်တင်တယ်လို့နိုင်ငံရေးအကျဉ်းသားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းကမြင်ပါတယ်အကျဉ်းတောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေမရှိဘူးလို့ပြောနေပေမဲ့တကယ်တမ်းလက်တွေ့နိုင်ငံရေးအကျဉ်းသားတွေရှိနေဆဲဖြစ်တယ်လို့လဲဆိုပါရဲစုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုအောင်ရဲမမောင်ကရန်ကုန်ကနေသတင်းပေးပို့ထားပါရဲရှင
်သမ္မတဦးသိန်းစိန်မင်းနဲ့ဖွဲ့စည်းခဲ့တဲ့နိုင်ငံရေးကျဉ်းသားများစီစဉ်ရွေးချယ်ရေးကော်မတီကိုမကြခင်မှာဖျက်သိမ်းတော့မယ်လို့သတင်းတွေထွက်လာသလိုဒီကော်မတီတွင်းမှုလည်းဖြစ်သမ္မတရုံးဒုတိယဝန်ကြီးလည်းဖြစ်တဲ့ဦးအောင်သိန်းကလည်းဒီအကြောင်းကိုသတင်းဌာနတချို့ကိုအတည်ပြုပြောခဲ့ပါရဲနိုင်ငံရေးကျဉ်းသားရေးဆောင်ရွက်နေသူတွေကတော့ဒီကော်မတီကိုဖျက်ဖို့မသင့်သေးဘူးလို့ရှုမြင်ကြပါရဲအကျဉ်းထောင်ထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွှတ်ပေးပြီးမှသာဒီကော်မတီကိုဖျက်သိမ်းတင်တယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောက်ဆောင်ရေးအသင်းမြန်မာနိုင်ငံ AABB ရဲ့ပြောခွင့်ရှိသူဦးအောင်မျိုးကျော်က VOA ကိုပြောပါတယ
်။နိုင်ငံကော်မတီကိုဖျက်မဲ့ပေါ်မှာတော့ကျွန်တော်တို့ကသူတို့ဘက်ကတည်ယဝင်ကြွတာမဟုတ်သေးတဲ့အတွက်ကြောင့်ကျွန်တော်တို့ကဘာမှပြောရမလို့ဖျက်မဲ့ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီနောက်ဆုံး2019ခန်းထားတဲ့နိုင်ငံရေးကျဉ်းသားတွေတော့သူတို့တာဝန်ကိုလှုပ်ဖို့ဆုတ်ပေးရမယ်။ဆုတ်ပေးလိုက်မှပဲဒီကော်မတီကဟိုဖျက်ကြံနေတဲ့အခြေအနေရှိမယ်။ဒီ2014ရဲ့ကဟာကိုတို့ကကော်မတီဆောက်ွက်ရတယ်2014ရဲ့အိဋ္ဌာရမပါဘူးပေါ့ဗျာအဲ2014ရဲ့မှာဟိုအကျဉ်းချခံရတယ်ထောက်ချခံရတယ်ဟိုနိုင်ငံရေးကျဉ်းသားတွေလို့ကျွန်တော်တို့ကတော့ကျွန်တော်တို့လူကျွန်တော်ခိုင်နေတယ်လွတ်မြောက်အောင်ဆက်ပြီးတော့ပြောရပါမှာပဲလေ
ဒီကော်မတီကသမ္မတဦးသိန်းစိန်ရဲ့မိန့်နဲ့ဖွဲ့စည်းပေးခဲ့တဲ့ကော်မတီတစ်ခုဖြစ်ပြီးတော့2013ခုနှစ်အထိသာအသက်ဝင်လာကြအောင်2014ခုနှစ်အတွင်းထပ်တိုးလာတဲ့နိုင်ငံရေးအကျဉ်းသားတွေအရေးဆောင်ရွက်နိုင်ဖို့အတွက်ဒီကော်မတီကိုမဖျက်သိမ်းဘဲနဲ့နာမည်ပြောင်းပြီးတော့လုပ်ပိုင်ခွင့်ထပ်တိုးဖို့တင်ပြထားတာရှိတယ်လို့ကော်မတီမှာအဖွဲ့ဝင်ဖြစ်ပါဝင်သူလည်းဖြစ်ကိုယ်တိုင်လည်းနိုင်ငံရေးကျဉ်းသားဖြစ်ခဲ့တယ်လို့နိုင်ငံရေးကျဉ်းသားအရေးဆောင်ရွက်နေတဲ့ကိုရဲအောင်က VOA ကိုပြောပါတယ်
။ဟုတ်ကဲ့ကတော့ဗျာဒီလိုနိုင်ငံကော်မတီဖြစ်မယ်ဆိုရင်တော့သူတို့ဒါကတော့ဒီဟိုအစိုးရကဟိုသမ္မတကဖွဲ့ပြီးလာတာလေ။ဟုတ်ကဲ့ဖွဲ့ပြီးလာတာဖြစ်တဲ့အတွက်သူတို့ဖြစ်မယ်ဆိုရင်လည်းသူတို့ဖွဲ့စည်းတစ်ခုကိုဖြစ်တာပေါ့နော်။ဆိုတော့ကျွန်တော်တို့ကတော့ဒီချက်ပို့ပြီးတော့ပြောလို့မရဘူး။ဒါပေမဲ့နောက်တစ်ခုကလည်းဒီနိုင်ငံကော်မတီအနေနဲ့ကလည်းသူလက်ရှိနေတာကဒီသတ်မှတ်ပေးကြတာက2013နဲ့ရှေ့ပိုင်းနိုင်ငံရေးကျင်းသားတွေစီစစ်ဖို့ပဲဖြစ်တယ်ဆိုရင်သတ်မှတ်ချက်ရှိပါတယ်။ဟုတ်ကဲ့အဲ့သတ်မှတ်ချက်ရှိတဲ့အတွက်ကျွန်တော်တို့ကဒီကော်မတီတစ်ခုနိုင်ငံရေးကျင်းသားတွေနဲ့ပတ်သက်လို့ဆက်လုပ်ဖို့အတွက်ကော်မတီတစ်ခုရှိဖို့လိုအပ်တယ်ဆိုရင်တော့ဒီကော်မတီကိုဒီကောင်းစဉ်အရာကျွန်တော်တို့ကကြောင်းပေးဖို့ကျွန်တော်တို့ကပြောထားတာလည်းရှိပါတယ်ခင်ဗျာ။ဟုတ်တယ်ဆိုဒီကော်မတီကောင်းစဉ်အရာဆိုရင်ကျွန်တော်က2014မှာကြားတဲ့နိုင်ငံရေးကျင်းသားတွေနဲ့ပတ်သက်ပြီးတော့ဘာမှတောင်းလဲလို့မရနိုင်တဲ့အခြေအနေမှာရှိပါတယ်
နိုင်ငံရေးအကျဉ်းသားအရေးကူညီပေးနေတဲ့အဖွဲ့အစည်းတွေရဲ့ပြောဆိုချက်တွေအရ2013ခုနှစ်မှာနိုင်ငံရေးအကျဉ်းသား29ဦးကျန်ခဲ့ပြီးတော့2014မှာနိုင်ငံရေးလှုပ်လှုပ်ထောင်ချတဲ့သူတွေထပ်ရှိလာတဲ့အတွက်စုစုပေါင်း80နီးပါးနိုင်ငံရေးအကျဉ်းသားဖြစ်ရှိနေသေးတယ်လို့ဆိုပါတယ်။ဒါပေမဲ့အာဏာပိုင်တွေဘက်ကတော့မြန်မာနိုင်ငံရဲ့ထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားလုံးဝမရှိဘူးဆိုပြီးတော့ပြောဆိုလာတာပါ။ဒီအချက်နဲ့ပတ်သက်ပြီးတော့နိုင်ငံရေးအကျဉ်းသားစီစီပြေးချေကော်မတီထဲမှာလည်းအစိုးရဘက်ကအဖွဲ့ဝင်တွေနဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေကြားသဘောထားကွဲလွဲမှုတွေလည်းရှိနေတယ်လို့ကိုရအောင်ကဆက်ပြောပါတယ
်။ဥပမာအချက်ပေါ့ဗျာ။သူတို့ကဘုံဘုံနဲ့ကြော်လို့ကိစ္စကိစ္စမျိုးကိုကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားလို့ကျွန်တော်သတ်မှတ်တယ်။သူတို့ကဒါနိုင်ငံရေးအကျဉ်းသားမဟုတ်ဘူး။ဒါဟာရစုံဖြစ်တဲ့နိုင်ငံတော်ကအုပ်ချုပ်ဖို့ပဲပြီးလွန်တာပဲဖြစ်တဲ့ဝင်ရောက်တာဖြစ်တဲ့ဒါမျိုးကိုသူတို့ကသတ်သတ်မှတ်ထားတယ်ပေါ့ဗျာ။အဲဒီပုံမှာကော်မတီထဲမှာအလုံးတူညီတဲ့အဖြစ်တစ်ခုမရဘူးဖြစ်နေတာပါ။
အခုအော်တိုဘာလအတွင်းမှာပဲတမရလွန်ချင်းချင်းသာကွင်းနဲ့အကျဉ်းသားပေါင်း3000ကျော်ကိုမြန်မာနိုင်ငံအနှံ့အကျဉ်းတော်တွေကနေလွှတ်ပေးခဲ့တာပါဒါပေမဲ့အခုလွှတ်ပေးခဲ့တဲ့အကျဉ်းသားတွေထဲမှာနိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်ခံထားရသူတဦးသာပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားရေးကူညီပေးတဲ့အဖွဲ့တွေကပြောဆိုပါတယ်ခင်ဗျာ
ကိုအောင်ရဲမမောင်ပါရှင်ခုတခါကပ္ပပါနဲ့ IMF နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့လိုနိုင်ငံတကာအဖွဲ့အစည်းကြီးတွေကနေမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်လှုပ်ဆောင်နေတဲ့စီမံကိန်းတွေမှာဒေသခံတွေရဲ့ဆန္ဒကိုရယူရမရှိခဲ့တဲ့အတွက်လူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေရတယ်လို့ကပ္ပပါနဲ့ IMF နှစ်ပတ်လည်ညီလာခံကိုတက်ရောက်လာတဲ့လူမှုအဖွဲ့ကိုယ်စားလှယ်တွေကပြောဆိုလိုက်ပါတယ်ဖွံ့ဖြိုးရေးစီမံကိန်းတွေကနေရရှိလာတဲ့အကျိုးအမြတ်တွေကိုလည်းဒေသခံတွေမခံစားကြရတယ်လို့ဒီစီမံကိန်းတွေကြောင့်လည်းမြန်မာနိုင်ငံရဲ့လက်ရှိပြုပြင်ပြောင်းလဲမှုကိုထိခိုက်လာမှာဆိုရင်လည်းအကြောင်းထောက်ပြခဲ့ကြတာပါအသေးစိတ်ကိုတော့မနနာချမ်းကဆက်ပြောပြပါမယ်
မြန်မာနိုင်ငံမှာအရသာဆိုးရတက်လာပြီးတဲ့နောက်ပိုင်းနိုင်ငံရေးစီးပွားရေးလူမှုရေးဗက်ပေါင်းစုံကနေပြုပြင်ပြောင်းလဲမှုလုပ်ငန်းတွေကိုအချိန်မြင့်လှုပ်ဆောင်ဖို့အတွက်နိုင်ငံတကာကအကူအညီတွေအလုံးအင်းနဲ့ပေးအပ်လာတဲ့အထက်မှာကမ္ဘာ့ဘဏ်နဲ့ IMF လို့အဖွဲ့အစည်းတွေလည်းပါဝင်ပါတယ်။ဒီလိုကမ္ဘာ့ဘဏ်နဲ့ IMF လို့အဖွဲ့အစည်းတွေကနေပေးအပ်လာတဲ့အကူအညီတွေထဲမှာအထူးသဖြင့်ဒေသဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကြီးတွေပါဝင်ပြီးမြန်မာအစိုးရတာဝန်ရှိသူတွေကလည်းဒီအကူအညီတွေဟာတကယ်ပဲအကျိုးဖြစ်ထွန်းတယ်လို့ပြောဆိုနေတာပါ။ဒါပေမဲ့လို့လေဒီဒေတာဖွံ့ဖြိုးရေးစီမံကိန်းတွေမှာပဲဖြစ်ဖြစ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေမှာပဲဖြစ်ဖြစ်ဒေတာကန်တွေရဲ့သဘောဆန္ဒကိုရယူတာမရှိတဲ့အတွက်လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေတယ်လို့လူမှုအသင်းအဖွဲ့တွေကထောက်ပြနေကြတာပ
ါ။ရင်းနှီးမှုနှင်းပန်းနှိပ်စက်မှုပြီးလို့ရှင်အတင်းအဓမ္မရွှေပြောင်းခိုင်းမှုဒေယာမြေသိမ်းဆီးမှုတွေပေါ့နော်ဒီကိစ္စတွေကတော့ဒီဖွံ့ဖြိုးမှုဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဖြစ်ပျက်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေပေါ့နော်လူခွင့်ရင်းနဲ့ပတ်သက်ပြီးတော့ဘာမှကာကွယ်ပေးထားတာမရှိဘူး။ဒါကြောင့်မို့ဒီဒေတာခန်တွေရဲ့အတန်ကိုရယူဖို့ကတော့အရေးကြီးရပါတော့
။ဒါကတော့ Global Advocacy Team GAT လို့ခေါ်တဲ့ကမ္ဘာ့ဘဏ်နဲ့ IMF တို့ရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုစောင့်ကြည့်လေ့လာနေတဲ့လူမှုအဖွဲ့ကကိုယ်စားလှယ်မှတ်မွန်းနေလीဖြစ်ပါတယ်။သူဟာဝါရှင်တန်မှာ3ရက်ကြာကျင်းပနေတဲ့ကမ္ဘာ့ဘဏ်နဲ့ IMF 2014နှစ်ပတ်လည်ညီလာခံကိုတက်ရောက်နေသူလည်းဖြစ်ပါတယ်။ဒါပြင်သူကမြန်မာနိုင်ငံမှာလှုပ်ဆောင်နေတဲ့ဒီဖွံ့ဖြိုးရေးစီမံကိန်းတွေကနေရရှိလာတဲ့အကျိုးကျေးဇူးတွေကိုတကယ်လက်တွေ့မှာဒေသခံတွေမရရှိပဲငွေထုတ်ပေးတဲ့ကမ္ဘာ့ဘဏ်လိုအဖွဲ့အစည်းတွေနဲ့စီမံကိန်းဖော်ဆောင်နေသူတွေသာခံစားနေကြရတာဖြစ်တယ်လို့အခုလိုဆက်ပြောခဲ့ပါတယ်
အဓိကကြည့်မယ်ဆိုလို့ရှိရင်ပေးဆက်လက်ရတဲ့ဒေတာခန်တွေပေါ့နော်ဥပမာဆိုရင်ဒေယာမြေတင်းစီမှုတွေခံလက်ရတဲ့ဒေယာမြေကိုအဓိကထားပြီးတော့အသက်မွေးဝမ်းကြောင်းလုပ်တဲ့အဲဒီရခန်နေဆိုလို့ရှိရင်တို့အတွက်အတွက်မွေးဝမ်းကြောင်းလုံးမဲ့နေရာလည်းမရှိတော့ဘူးပြီးလို့ရှိရင်အဲတို့အတွက်ပြန်ပြီးတော့နေရာချက်ပေးရတယ်လည်းမရှိဘူးဥပမာနေရာချက်ပေးမှုလေဒီလိုနေရာရှိတယ်ထားလိုက်ပါတော့တကယ်လည်းတို့အတွက်အဝနေရေးဖူလုံဖို့အတွက်ပေါ့နော်ပြန်ပြီးတော့အစားထိုးနိုင်တဲ့နေရာတွေမရှိဘူးပေါ့နော်ဒါကြောင့်မို့တကယ်ဒီရခန်နေကအချိုးမရှိဘဲနဲ့တကယ်အချိုးဖြစ်ထွန်းနေဆိုတာကအဲလောဘကြီးအုံနိုင်တဲ့လူတွေအာနာပိုင်းတွေပြီးလို့ရှိရင်ဒီအဲလုပ်ငန်းကိုအကောင့်ထည့်ပေါ်တဲ့လူတွေပေါ့နော်ပြီးလို့ရှိရင်အကျိုးတကယ်ရရှိတာကအဲကမ္ဘာဘဏ်တွေကပို့ပြီးတော့အကျိုးရရှိတာပေါ့နော
်ဒါကြောင့်လဲမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်တွေဟာဒီစီမံကိန်းတွေကြောင့်နောက်ကျောင်းပြန်လှည့်သွားမှာအဟန့်တားဖြစ်လာမှာကိုစိုးရိမ်တဲ့အကြောင်း GAT ကိုယ်စားလှယ်တွေကညီလာခံကျင်းပတဲ့ပထမဆုံးနေ့မှာတည်းပဲထောက်ပြပြောဆိုခဲ့ကြတာပါဒါအပြင် safeguard လို့ခေါ်တဲ့ကမ္ဘာ့ဘဏ်ရဲ့တဘာဝပတ်ဝန်းကျင်နဲ့လူမှုရေးရာအကောက်အွယ်ပေးရမူဝါဒတွေမှာလည်းအတော်လေးအားနည်းချက်တွေရှိနေတယ်လို့မမွန်းနေလီကထောက်ပြခဲ့ပါတယ်
။ကမ္ဘာ့ဘဏ်ကိုလူခွင့်ရချိုးဖောက်မှုနဲ့ပတ်သက်ပြီးတော့ပြောတိုင်းမှာသူတို့ရှီမှာပြန်ပြီးတော့ထုတ်ပြန်တာကအဲကျွန်တော်တို့ကဘဏ်ပါပေါ့နော်လူခွင့်ရနဲ့ပတ်သက်တဲ့အဖွဲ့အစည်းမဟုတ်ဘူးဆိုတဲ့ဟာအနေနဲ့သူတို့မှညင်းဆိုတာလေးရှိတယ်။ဒါပေမဲ့တကယ်တမ်းကြည့်မယ်ဆိုလို့ရှိရင်ဒီငွေကြေးချီးကျခြင်းအပြင်ဒီလုပ်ငန်းတွေကိုအကောက်အထေပေါ်တဲ့နေရာမှာလူခွင့်ရချိုးဖောက်မှုတွေကတောက်လျှောက်ဖြစ်နေတဲ့အပေါ်မှာကမ္ဘာ့ဘဏ်ကလည်းတစုံတရာတာဝန်ယူမှုတာဝန်ခံပေးမှုဒါအရေးကြီးတယ်ဆိုတာပေါ့နော်ပြီးလို့ရှိရင်လူခွင့်ရချိုးဖောက်မှုတွေဖြစ်လာပြီဆိုလို့ရှိရင်လည်းဘယ်လိုမျိုးအရေးယူနိုင်လဲဆိုတဲ့ဟာပေါ့နော်ဆိုတဲ့ကိစ္စတွေကိုဒီ safeguard policy မှာတိတိလင်းလင်းခိုင်ခိုင်မာမာနဲ့ရေးချအမှတ်ထားတယ်ဆိုလို့ရှိရင်ဒေသခံလူတွေအတွက်ကျိုးချင်းကာကွယ်ပေးတဲ့ကိစ္စတွေပေါ့နော်အကျိုးပို့ပြီးတော့ဖြစ်ထွန်းလာတယ်လေကိစ္စတွေဖြစ်လာနေ
တာကမ္ဘာ့ဘဏ်နဲ့ IMF တို့ရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုစောင့်ကြည့်လေ့လာနေတဲ့လူမှုအဖွဲ့ကကိုယ်စားလှယ်မှတ်မွန်းနေလीဖြစ်ပါတယ်မနေ့စနေနေ့တုန်းကလည်းဝါရှင်တန် DC မှာရှိတဲ့ကမ္ဘာ့ဘဏ်ရှေ့မှာနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားသူတွေလူမှုအဖွဲ့အစည်းတွေနဲ့မြန်မာအရေးလှုပ်ရှားသူတွေဆန္ဒပြခဲ့ကြပြီးတော့ကမ္ဘာကြီးအတွက်လှုပ်လှုပ်ဖို့နဲ့ငွေကြေးကိုအဓိကထားပြီးဆင်းရဲသားတွေပေါ်လူခွင့်ရချုပ်ဖောက်မှုတွေဖိနှိပ်မှုတွေမလုပ်ဖို့တောင်းဆိုခဲ့ကြပါတယ်ရှင်
။မနနာချန်တင်ပြသွားတာပါရှင်။အခုတော့လာမယ့်အင်္ဂါနေ့တိုက်ရိုက်လေးလိုက်မှာပါရီဆွေးနွေးကြမလဲဆိုတာနားဆင်ကြရအောင်ပါ။
ရှင်များရှင်လာမယ့်5နှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနှုန်းဟာ900ဂိုင်းနှုန်းရှိမယ်လို့မြန်မာအစိုးရကခန့်မှန်းထားပါတယ်။ဒီလိုခန့်မှန်းပြောဆိုမှုဟာလက်တွေ့နဲ့ဘလောက်ကိုက်ညီမှုရှိပါသလဲ။တိုးတက်မှုတွေကရောအောက်ခြေလူလူအတွက်အကျိုးသက်ရောက်မှုဘလောက်ရှိနိုင်မလဲဆိုတော့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့ 1-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2
န်ဖိတ်ခေါ်အပ်ပါရရှင်အခုဆက်လက်ပြီးနိုင်ငံတကာသတင်းဖက်ကြည့်ရအောင်ပါဟောင်ကောင်ဒီမိုကရေစီအရေးလှုပ်ရှားမှုခေါင်းဆောင်တွေကမဲပေးခွင့်နဲ့ပတ်သက်လို့အစီအစဉ်ချဆောင်ရွက်နေချိန်မှာဟောင်ကောင်ရဲ့အိမ်နီးချင်းမကာအိုမှာနေထိုင်သူတွေမကာအိုနိုင်ငံရေးလှုပ်ရှားမှုတွေအပေါ်ဟောင်ကောင်ရဲ့နိုင်ငံရေးတက်ကြွလှုပ်ရှားမှုတွေဟာတွန်းအားပေးနေတာဖြစ်တယ်ဆိုပြီးပြောဆိုနေကြပါတယ်ဘီဂျင်းကနေရှာရွန်ဗန်သတင်းပေးပို့ထားတာကိုကိုအောင်ကဆက်ပြောပြမှာပါ
မကောင်နဲ့ဟောင်ကောင်ဟာတရုတ်နိုင်ငံရဲ့အထူးအချုပ်မှုဇုန်ဖြစ်တဲ့အတွက်အတိုင်းအတာတစ်ခုအထိကိုယ်ပိုင်အုပ်ချုပ်ခွင့်ရရှိထားကြတာပါ။ဟောင်ကောင်မှာဒီမိုကရေစီရဲ့တက်ကြွတဲ့နိုင်ငံရေးလှုပ်ရှားမှုမီဒီယာလွတ်လပ်ခွင့်တွေရှိပေမဲ့အိမ်နီးချင်းမကာကူကတော့နိုင်ငံရေးနဲ့ကင်းရှင်းတဲ့လောင်းကစားနဲ့ကဘာလက်ခီးသွွားလုပ်ငန်းတွေမှာအချက်အကျကျတဲ့နေရာတစ်ခုဖြစ်လာပါတယ်။ဒါပေမဲ့လည်းဟောင်ကောင်အုပ်ချုပ်ရေးမှူးနေရာကိုဟောင်ကောင်ဒေသခံတွေကသာရွေးချယ်ခွင့်ရဖို့နိုင်ငံရေးလှုပ်ရှားသူတွေကတရုတ်အာဏာပိုင်တွေကိုတောင်းဆိုနေတဲ့အချိန်မှာမကာကူရဲ့လက်ရှိအနေအထားဟာလည်းပြောင်းလဲသွားနိုင်တာပါ။မကာကူအုပ်ချုပ်ရေးမှူးနေရာကိုမကာကူဒေသခံတွေကတရက်ရွေးချယ်နိုင်ဖို့တောင်းဆိုရတဲ့ပတ်သက်လို့ဟောင်ကောင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌအမ်လီလာဦးကအခုလိုပြောပါတယ်
And whether we act separately or act together
အတူတူလှုပ်တာပဲဖြစ်ဖြစ်တီးခြားလှုပ်တာပဲဖြစ်ဖြစ်ဒီမိုကရေစီလှုပ်ရှားမှုတွေဟာအရှိန်အဟုန်နဲ့ရှေ့ကိုဆက်သွားနေမှာပါနောက်ကျောင်းကိုလည်းပြန်လှည့်မှာမဟုတ်ပါဘူ
းဩဂုတ်လ31ရက်နေ့တော့လူအယောက်400ပါဝင်ပြီးတရုတ်လူလားသူအများစုပါဝင်တဲ့ကော်မတီကဖာနန်ဒိုချူးကိုမကာဘူးအုပ်ချုပ်ရေးမှူးအဖြစ်ပြန်လည်ရွေးချယ်ခဲ့ပါတယ်တီးခြားကောက်ခံတဲ့လူလူသဘောထားစစ်တမ်းမှာပါဝင်သူ900နဲ့က89ရာခိုင်နှုန်းကတော့မစ္စချူးကိုခေါင်းဆောင်တယောက်အဖြစ်မယုံကြည်တဲ့အကြောင်းပြောသလို95ရာခိုင်နှုန်းကတော့တရရဲ့ရွေးချယ်ခွင့်ကိုပိုးပြီးလိုလားကြပါတယ်မကာဦးကဒီလူရုသဘောထားစစ်တမ်းဦးဆောင်ကောက်ခံသူ5ဦးကိုရဲတွေကဖမ်းဆီးထိန်းသိမ်းခဲ့ပြီးတဲ့နောက်အဲ့ဒီထဲကတဦးကိုတော့တရားရုံးမှာဆွဲချက်တင်ခဲ့ပါတယ်မကာဦးတက်သူက Professor George Golden Ho ကတော့မကာဦးမှာနိုင်ငံရေးနှိုးကြားတွကြွမှုတွေဖြစ်နေပြီးဆင်းရဲသူတွေနဲ့ချမ်းသာသူတွေကြားကွာဟမှုကြီးထွားလာနေရတဲ့ပတ်သက်လို့အခုလိုပြောဆိုပါတယ်
especially for young people things like
ဘဝလိုမျိုးပဲနေတိုင်းမှုစီးမြင်မလာတာဟာအထူးသဖြင့်လူငယ်တွေအတွက်တာမန်ဘဝတစ်ခုကိုထူထောင်ဖို့ကြီးမားတဲ့တားဆီးတစ်ခုဖြစ်နေပါတယ်အစိုးရအနေနဲ့ဒီကိစ္စပေါ်တရားကင်တွယ်မှုဆိုပြီးတော့အများကလည်းပြောနေကြတာပါ
လွန်ခဲ့တဲ့ຫນွေဦးရာသီတုန်းကတော့လူ2000လောက်ဟာဒီမိုကရေစီရေးတောင်းဆိုမှုတွေမကာဘူးလောင်းစားသမားတွေကြောင့်လူမှုရေးမတည်မငြိမ်ဖြစ်မှုတွေပေါ်စန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်နဲ့မကာဘူးဟာတရုတ်အချုပ်အခြာအာဏာအောက်မှာရှိပေမဲ့တရားဥပဒေနဲ့စီးပွားရေးအရလွတ်လပ်ခွင့်လည်းရှိနေတာပါ။1998ခုနှစ်မှာဟောင်ကောင်ကိုဗြိတိန်လက်အောက်ကနေတရုတ်နိုင်ငံဘက်စီပြန်လွှဲပြောင်းပေးအပ်စင်မှာမြို့တော်အုပ်ချုပ်ရေးမှုနေရာကိုကဘာလုံးဆိုင်ရာမဲပေးစနစ်နဲ့အညီကျင်းပဖို့ဆိုတာလည်းပါဝင်ပြီးနောက်တစ်ကြိမ်ရွေးကောက်ပွဲကို2019ခုနှစ်မှာထပ်ကျင်းပပြီးဖို့ပြောင်းလဲသတ်မှတ်ခဲ့ပါတယ်။မကာဘူးမှာတော့ဟောင်ကောင်လိုအခြေအနေမျိုးမဟုတ်တဲ့အကြောင်းဟောင်ကောင်တက်သူကဆိုင်မွန်ရန်ကအခုလိုပြောပါရတယ
်။ Even though it's interesting that the basic laws are structured
အခြေခံကျတဲ့ဥပဒေတွေမှာတော့အနည်းဆက်ဆုံးတူညီအောင်ပြဋ္ဌာန်းခဲ့တဲ့အတွက်တူတာတွေအများကြီးပါ။အင်မတန်ခိုင်မာတဲ့ဥပဒေလွတ်လပ်တဲ့တရားစီရင်မှုတွေနဲ့အသားကျလာတဲ့ဟောင်ကောင်ဟာဖွဲ့စည်းပုံဥပဒေနဲ့ပတ်သက်လာရင်ဂုံယူဝင်ကြွားစွာပြောလို့ရှိပါတယ်။ကျွန်တော်တို့ရဲ့နိုင်ငံစနစ်ဟာကွဲပြားပါတယ်။တရားဥပဒေရေးအတွက်အာဏာဥပဒေနဲ့ပတ်သက်လာရင်ကျွန်တော်တို့မှာတိုက်ရိုက်ရွေးချယ်နိုင်ခွင့်ရှိတယ်လို့အဲ့ဒီကနေတဆင့်ရွေးချယ်ခံကိုယ်စားလှယ်တွေမှာလည်းလိုအပ်တာတွေကိုပြောဆိုနိုင်ခွင့်ရှိပါတယ
်။မကာဘူးအုပ်ချုပ်ရေးမှုကိုလူလူကတက်ရက်ရွေးချယ်တင်မြှောက်ထားတာမဟုတ်ပေမဲ့လည်းဆန္ဒပြသူတွေရဲ့တောင်းဆိုမှုတွေကိုတော့အုပ်ချုပ်ရေးမှုကအလေးထားပုံရပါတယ်။သူအုပ်ချုပ်ရေးမှုတာဝန်ယူစဉ်ကာလအတွင်းမှာလူမှုရေးအရာကွာမှုတွေနဲ့ဈေးသက်သက်သာသာနဲ့နေထိုင်နိုင်တဲ့အင်အားတွေကိုဖန်တီးသွားဖို့အဓိကထားလှုံ့ဆော်သွားမှာဖြစ်တယ်လို့မစ္စချောဦးကပြောဆိုပါတယ်ခင်ဗျာ
။ကိုအောင်ပါရှင်အခုဆက်လက်ပြီးကျန်းမာရေးဖက်တဲ့ကြည့်အောင်ပါ Ebola ရောဂါကပ်ဆိုးကမ္ဘာကိုပြန့်လန့်လာနိုင်ချိန်မှာနိုင်ငံတကာအနေနဲ့အနောက်အာဖရိကကိုအ мян ဝိုင်းကူဖို့လိုနေတယ်လို့ယောဂါတန်အခမ်းအနားဆုံး Liberia နိုင်ငံကဆော်ဩလိုက်ပါတယ်ဘာလို့လဲဆိုတော့နိုင်ငံတကာအကူအညီမှုတွေလာနေပေမဲ့နေကွေးလွန်းနေတယ်လို့ Liberia သမ္မတ Alan Johnson Sheriff ကထောက်ပြလိုက်ပါတယ်ဒီအကြောင်း Reuters သတင်းဌာနကသတင်းပို့ထားတာကိုကိုဝင်းမင်းကပြောပြမှာပ
ါဟုတ်ကဲ့ပါအခုရောက်နေတဲ့နေရာကအနောက်အာဖရိကမှာအီဘိုလာတန်အများဆုံးခံနေရတဲ့လိုင်ဘီးရီးယားနိုင်ငံကဆောက်လက်စအီဘိုလာဆေးရုံတစ်ပါ ဒီနိုင်ငံသမ္မတ Alan Sirleaf Johnsonကနိုင်ငံတကာကူညီမှုတွေအတွက်ဝမ်းသာမိတယ်ဒါပေမဲ့ရောက်လာတာနှေးလွန်းတယ်လို့အခုလိုဆိုပါတယ
် We just need to see a little bit faster action that's all
နည်းနည်းပုံမြန်တဲ့တုံ့ပြန်မှုပဲကျမတို့လိုတော့တာရှင်ဒါပါပဲဒါပေမဲ့အရင်မြင့်မှာတော့လူအားငွေအားနှစ်ခုလုံးနဲ့နောက်ရှေးပစ္စည်းအားတွေလိုတာတိတ်ချတာပေါ့နော်ကျမချင်ပါတယ်ဒါရီအပေါ်ကူညီတုံ့ပြန်မှုတကယ့်ကိုကောင်းနေပါတယ်တကယ်ကျေးဇူးတင်ပါတယ်ဒါရီကိုမြန်မြန်ပေါ်လုပ်ပေးစေချင်တာပါပဲ
ကုလသမဂ္ဂရဲ့အီဘိုလာအထူးကိုယ်စားလှယ်ဒေါက်တာဒေးဗစ်နာဘရိုကလည်းဒါကကမ္ဘာကပ်ဆိုက်မှုဖြစ်တယ်အနောက်အာဖရိကမှာပဲမဟုတ်ဘူးလို့အခုလိုထောက်ပြပါတယ်တပြေးချူကမ္ဘာ့ကျန်းမာရေးအဖွဲ့နောက်ဆုံးထုတ်ပြန်ချက်အရဒီအီဘိုလာကြောင့်သေဆုံးသူ 3,900 ခန့်ရှိသွားပါပြီ
It has the capacity to go anywhere in the world and it has the capacity to
ဒီရောဂါကကမ္ဘာဘယ်နေရာမှာဆိုရောက်နိုင်တဲ့အားရှိတယ်လေကမ္ဘာဘယ်နားမှာဖြစ်ဖြစ်ဒီဖျားနာမှုဖြစ်စေနိုင်တယ်ဗျဒါကြောင့်မို့လက်ရှိခံစားနေရတဲ့တိုင်းပြည်တွေနားမှာဝန်းရံပြီးအ мян ဆုံးကူညီပေးဖို့တကယ့်ကိုအရေးကြီးနေတာပါဗျ
American အနေနဲ့ဒီရောဂါထံခံဒေသတွေမှာဆေးရုံစောက်ဖို့နဲ့ဝန်ထမ်းတွေတင်တန်းပေးဖို့တိုက်ရင်အား3,000ဆေးလွှတ်ဖို့ကြေညာခဲ့ပါတယ်ပြည်တွင်းကလည်းဝိုက်ခုပေးဖို့ဗိုလ်ဒူးနေကပဲတက်ရင်950နဲ့လေရင်နောက်ရေတက်သမော်စီဆေလွတ်လိုက်ပြီလို့ဆိုပါတယ်။ကုညီရေးအဖွဲ့တွေကလည်းစီကန်စီကရီယာနဲ့ပစ္စည်းတွေအတွက်ရံပုံငွေတွေပို့ပေးနေပါတယ်။အခုရောက်နေတဲ့ CLR မှာလည်းဗိုလ်ဒူးနေကပဲနောက်သတင်းကောင်တစ်ခုထွက်လာပါတယ်။ကူဆက်ပြန်ပွားမှုမြင်မာတဲ့အီဘိုလာကြောင့်သေဆုံးသူရဲ့အလောင်းတွေကိုမြှုပ်နှံသူတွေအနေနဲ့ကြိုတင်အန္တရာယ်ကြီးမရတဲ့ပေါ်ဆန္ဒပြခဲ့တာကိုရက်ဆိုင်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုဝင်းမင်းပါရှင် VOA ရဲ့သတင်းတွေနဲ့သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်နောက်နှစ်နာရီအကြာမှာထုတ်လင်းမယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရဲ့ရာဆွေးနွေးခန်းမြန်မာပြည်မပေးစာများဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တက်ကြည်စကားသတင်းပတ်စင်ကာနာတွေကိုနားဆင်ရမှာပါပထမပိုင်းနိုင်ဝဲမှာလိုင်းလက်မီတာ190လိုင်းတိုမီတာ24တို့အပြင်လိုင်းတိုမီတာ25 37 51တို့မှာတော့အစီအစဉ်အစဆုံးကိုဖန်ယူနားဆင်နိုင်ပါတယ်ရှင်ညနေပိုင်းအစီအစဉ်တွေအဆုံးမသတ်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မုံကတလက်အကျဉ်းချပေးပါမယ်ရှင
်။တူရကီနိုင်ငံရဲ့နယ်စပ်နားကကိုရ်ဘာနီမြို့ထဲမှာနေ့တခါဒီမြို့နားတဝိုက်မှာဒီကနေ့မှလည်းတိုက်ပွဲတွေပြင်းထန်နေပါတဲ့အစ္စလမ်ဘိတ်စတိတ်စစ်သွေးကြွတွေကိုဒီဆီးရီးယားကကာတတ်တွေကခုခံတိုက်နေတာနဲ့အတူမြို့ပေါ်မှာပောက်ကွဲတဲ့နေရာကမိကုံးလုံးတွေတက်လာနေတာကိုမြင်နေရပါတဲ့ကိုရ်ဘာနီမျိုးရဲနဲ့အနာတဝိုက်ကအစ္စလာမစ်စတိတ်စစ်သွေးကြွပစ်မှတ်တွေအပေါ်မှာလည်းအမေရိကန်ဥဆောင်ပြီးတော့လေကြောင်းတိုက်ခိုက်မှုတွေကိုလုပ်နေကြပါတယ်။တခါဒီစစ်တပ်ခံထားရတဲ့ဂါဇာကမ်းမြောင်ဒေသပြန်လည်တိဆောက်ရေးညီလာခံမှာပါလက်စတိုင်းတို့အတွက်ကိုဒေါ်လာ212သန်းအကူအညီပေးဖို့အမေရိကန်ကကတိပြုခဲ့ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဒီကနေ့ကျင်းပတဲ့အလှရှင်နိုင်ငံများညီလာခံမှာဒီဂါဇာဒေသကပြည်သူတွေဟာအကူအညီကိုအလွန်အမင်းလိုအပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောသွားပါတယ်။အစ္စရေးနဲ့ဟားမတ်စ်အဖွဲ့ကြားမှရပ်ပေါင်း90ဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းထိခိုက်ပျက်စီးခဲ့တဲ့ဂါဇာကမ်းမြောင်ဒေသပြန်လည်တိဆောက်ရေးအတွက်အလှရှင်နိုင်ငံတွေစီကနေဒေါ်လာတန်4,000အာမခံချက်ရရှိဖို့ပါလက်စတိုင်းခေါင်းဆောင်တွေကစ조사နေကြတာပါ။တခါဘင်္ဂလားပြည်နယ်အော်ဘက်ကဝင်လာတဲ့အင်အားပြင်းဆိုင်ကလုန်းမုန်တိုင်းဟာအိန္ဒိယနိုင်ငံရှေ့ဘက်ကယူရန်ဘက်ကိုဒီကနေ့မှဝင်ရောက်တိုက်ခတ်ခဲ့တာမှာအန္ဒရာပရာဒက်ရှ်နဲ့အော်ရတပြည်နယ်တွေမှာသစ်ပင်တွေအမြင့်ကနေကျွတ်ထွက်ဓာတ်အိုင်းလိုင်းတွေပြတ်တောက်ခဲ့ပါတယ်။အင်မတန်ပြင်းထန်တဲ့မုန်တိုင်းလို့အိန္ဒိယမိုးလေဝသဌာနကဖော်ပြပြောဆိုခဲ့တဲ့ဟာထတ်ဆိုင်ကလုန်းမုန်တိုင်းဟာတနအီလေပြင်းတိုင်နှုန်းမိုင်120လောက်နဲ့အန္ဒရာပရာဒက်ရှ်ပြည်နယ်တွေကဒီရေတပ်အခြေစိုက်စခန်းရှိတဲ့ဖိဆာကပါတနာစိတ်ကမ်းမြို့ကိုဗဟိုပြုတ်ပြီးတော့တိုက်ခတ်ခဲ့တာပါအဲဒီမှာအပြက်အစီအများဆုံးဖြစ်ပြီးတော့၃ယောက်ထက်မနည်းတေဆုံးခဲ့ပါတယ်ရှင
်တတင်းအချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လုပ်ရင်းမှုကမတ်တေရင်ဂီတိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂယ်ဖြစ်ပါတယ် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့၅ချိန်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဒီမှာရင်အဆုံးသတ်ပါရစေည9နာရီကျရင်တခါထပ်ပြီးဆုံတွေ့ကြရအောင်ပါ VOA ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.